အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အတ္တမပြုကျင့်တပ်ဖြတ်ခံရတဲ့ရှမ်းပြည်မြောက်ပိုင်းကစေနာဝန်ထမ်းကချင်ကျောင်းဆရာမ2ဦးသေဆုံးမှုတစ်နှစ်ပြည့်ရဲ့နေ့မှာအမှုမှန်ပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ကချင်နှစ်ချင်းခရီးအသင်းချုပ် KBC ကပြောကြားလိုက်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာနေနေအငင်းပွားမှုတွေကြောင့်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အစိုးရတေလက်ထက်မှာတိုင်းရင်းသားတွေမျှော်မှန်းတဲ့ဒုတိယပင်လုံဆိုတာဖြစ်လာနိုင်မဲ့အလားအလာရှိနေပါလားဆိုတဲ့အကြောင်းတွေကိုကြားကြားရပါပါရှင
်။ကျွန်မကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ကောင်းခါကျေးရွာမှာစေတနာဝန်ထမ်းကချင်ကျောင်းဆရာမနှစ်ဦးအတ္တမပြုချင်တပ်ဖြတ်ခံရတဲ့တနစ်ပြည့်အောက်မေ့ပွဲအခမ်းအနားကိုပြည်တွင်းပြည်ပမှာကျင်းပခဲ့ကြပြီးအမှုမှန်ဖော်ထုတ်ပေးဖို့တောင်းဆိုကြပါတယ်ကချင်ဆရာမနှစ်ဦးဖြစ်တဲ့ခွန်နန်စင်နဲ့မရန်လူရာတို့အတ္တမပြုချင်တပ်ဖြတ်ခံခဲ့ရတာဒီလ16ရက်နေ့မှာတနစ်ပြည့်ပြီးဖြစ်ပေမဲ့အခုထက်ထိလက်တယ်တရေခံဖမ်းဆီးနိုင်ခြင်းမရှိသေးပါဘူးမိချင်းနာမြို့မှာလူထုထောင်ချီကအစာရှောင်ဆူတောင်းပေးမှုတွေပြုလုပ်ကြသလိုအမှုမှန်ပေါ်တဲ့အထိလဲဆက်လက်ဆောင်ရွက်သွားမယ်လို့ကချင်နှချင်းခရီးရန်အသင်းချုပ် KBC အတွင်းရင်းမှုဒေါက်တာခလမ်ဆမ်ဆွန်ကဖြေကြားခဲ့ပါတယ်ကချင်ပြည်နယ်တဝန်းလုံးအပြင်ထိုင်းမလေးရှားအမေရိကန်နဲ့ဗြိတိန်စတဲ့နိုင်ငံရောက်ကချင်အဖွဲ့တွေကလည်းဆီယမ်မနှစ်ယောက်သေဆုံးမှုအမှုမှန်ကိုဖော်ထုတ်ပေးဖို့မြန်မာတန်ယုံရှိမှစန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းမှာရှမ်းပြည်တပ်မတော် RCSSSA နဲ့ TNLA တအားပလောင်လူမျိုးရေးတပ်မတော်တို့အကြမ်းနဲ့မြေငင်းပွားမှုတွေကြောင့်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။တီဘောနဲ့ကြောက်မဲမြို့နယ်အတွင်းမှာစနဝယ်လ13ရက်နေ့ကနေ16ရက်နေ့အထိတိုက်ပွဲ5ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်။ TNLA တပ်ဖွဲ့ထိန်းချုပ်နယ်မြေအတွင်း RCSSSA ကကျူးကျော်ကာထိုးစစ်ဆင်နေတယ်လို့တအားတပ်မတော်ဘက်ကဆွတ်ဆွဲပါတယ်။RCSS ကလည်း၎င်းတို့တွာလာတဲ့ဒေတာကို TNLA တပ်ဘက်ကအကြိမ်ကြိမ်ချုံခိုတိုက်ခိုက်နေတာဖြစ်ပြီးတွေ့ဆုံဆွေးနွေးဖို့အကြိမ်ကြိမ်စာပေးပို့ထားပေမဲ့ TNLA ကအကြောင်းမပြန်ဘူးလို့ပြောခွင့်ရတုပုံမူကြီးဆိုင်ဆောင်မင်းကပြောပါတယ်
ကချင်ပြည်နယ်မှာတိုးပွားလာတဲ့ဘင်းခင်းနဲ့မူရစေးဝါတွေကိုလက်တွဲဝန်းရံတိုက်ဖြတ်နေတဲ့ကချင်လူငယ်အဖွဲ့ကိုတနတ်သမားကချောင်းပစ်လို့လူငယ်တဦးသေဆုံးသွားပါတယ်ဇန်နဝါရီလ15ရက်နေ့ကဖြစ်ပွားခဲ့တာပါကချင်ပြည်နယ်အနောက်ဘက်ဟူကောင်းချိုင်ဝမ်းဒေသတနိုင်းဒေသမှာဘင်းခင်းသွားရောက်ဖြစ်စီရင်ပစ်ခတ်ခံရတဲ့လူငယ်ဟာမိုးကောင်းမြို့လက်ပောင်ကျေးရွာကလက်ထော်တူးဆိုင်ဆိုသူဖြစ်ပါတယ်ဒီသေဆုံးမှုရဲ့လက်တယ်ဟာဘသူလဲဆိုတာမသိရသေးပေမဲ့တနိုင်းမြို့အရေးစခန်းမှာအမှုဖွင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်အဲ့ဒီဒေတာခံမှုရဲ့စေဝါတိုက်ဖြတ်ရေးအဖွဲ့ဟာတနိုင်းလီဒိုလမ်းမတလျှောက်မိုးကောင်ဟိုပင်မူညင်ဖက်ကတ်နဲ့မြကျင်နာမြို့နယ်တွေကလူအင်အား900ကျော်ပါဝင်ဖက်စီထားပါတယ
်လမ်းမရွေးကောက်ပွဲမှာမွန်ပါတီတွေအနိုင်ရဖို့အတွက်မွန်နိုင်ငံရေးပါတီ3ပါတီကိုတပါတီတည်းပြည်အောင်မွန်ပြည်တစ်ပါတီအနေနဲ့ဂျိုးပန်းသွားမယ်လို့ဆိုပါတယ်ဇန်နဝါရီလ14ရက်နေ့ကကျင်းပခဲ့တဲ့နှဝမအကြိမ်မြောက်မွန်ပြည်တစ်ပါတီညီလာခံကနေကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမွန်ကပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမွန်ပါတီတွေများလို့မဲရှုံးရတာဖြစ်တဲ့အတွက်တပါတီတည်းဖြစ်ဖို့လိုတယ်။အဲ့ဒီအတွက်မွန်ပါတီတွေမွန်တံခါတော်တွေကိုတွေ့ဆုံတွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာမွန်ပါတီ3ခုနဲ့မွန်တတိပုဂ္ဂလကနေမွန်ကိုဆက်လက်လောင်းတရားနီးပါးဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့4ဦးသာအနိုင်ရရှိခဲ့ပါတယ်။
ရခိုင်ပြည်နယ်မှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရဲတပ်ဖွဲ့နဲ့စစ်ဘက်လုံခြုံရေးတပ်ဖွဲ့စရဖတွေကရခိုင်လူငယ်နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ရန်ကုန်ကပြန်လာပြီးစစ်တွေမျိုးမင်းကန်ရက်ွက်မှာရှိတဲ့နိုင်တဲခိုခန်းမှာတဲခိုနေတဲ့ရခိုင်လူငယ်နှစ်ဦးကိုရဲနဲ့စရဖကနေဇန်နဝါရီလ16ရက်နေ့ညနေ4နာရီခန့်ကဖမ်းဆီးခေါ်ဆောင်သွားတာခုထိပြန်မလွတ်သေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ဒီလူငယ်နှစ်ဦးကိုဘာကြောင့်ဖမ်းနေဆိုတာမပြောနိုင်သေးဘူးလို့စစ်တွေမျိုးရဲစခန်းကရဲအုပ်အိတ်ခင်မောင်ကပြောပါတယ်အလားတူဇန်နဝါရီလ ကိုရနေ့ကလည်းရခိုင်ကနေရန်ကုန်ကိုသွားတဲ့ခရီးသွားနှစ်ဦးကိုရခိုင်တပ်မတော်တပ်ဖွဲ့ဝင်ဆိုပြီးအောင်သစ္စာအဝေးပြေးရင်ပေါ်ကနေရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါသေးတယ်
ခုတည်တင်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ2015အထွေထွေရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်နိုင်ရတဲ့ရလတ်အပေါ်လာမင်းလာပိုင်းအတွင်းမှာအစိုးရသစ်ပေါ်ထွက်လာတော့မှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အဲ့ဒီအစိုးရသစ်မှာတရင်သားတွေမျော်မှန်းတဲ့ဒုတိယပင်လုံဆိုတာဖြစ်လာနိုင်မဲ့အလားလာရှိပါသလားဆိုင်းမင်းကနေစုစည်းတင်ဆက်ထားပါတယ်
ရွေးကောက်ပွဲအောင်နိုင်ခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌတောင်ဆန်းစုကြည်ဟာနေအိမ်အခြေချုပ်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်းဒုတိယအကြိမ်ပင်လုံညီလာခံကျင်းပနိုင်ရေးကိုအင်းနဲ့အားနဲ့ဆောင်ရွက်သွားမယ်လို့တရားဝင်ပြောဆိုခဲ့ပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပြောခွင့်ရပုဂ္ဂိုလ်ဆိုင်လေးကတော့ဒုတိယပင်လုံစီအရောက်လမ်းနိုင်ဖို့2008ဖွဲ့စည်းပုံပြင်ကိုပြင်ရမယ်လို့ပြောပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘဲနဲ့ကျွန်တော်တို့ဘယ်ပင်လုံကိုမှခြေလှမ်းလို့မရပါဘူး။စစ်တပ်ကနိုင်ငံရေးမှာဝင်ပါနေသေး၍ကျွန်တော်တို့အတွက်ဒုတိယပင်လုံတတိယပင်လုံအသက်ရှိတဲ့ဖက်ဒရယ်ပြောင်းစုဒီမိုကရက်တစ်နိုင်ငံမျိုးပြီးဆောင်နိုင်မှာမဟုတ်ဘူး
။တောင်ဆန်းစုကြည်အနေနဲ့စစ်တပ်ကိုဘလောက်ထိဆွဲဆောင်နိုင်မလဲ။ဘလောက်ထိတူနာချနိုင်မလဲဆိုတဲ့အပေါ်မူတည်တယ်လို့လည်းဆိုင်လိတ်ကပြောပါတယ်။လာမယ့်အစိုးရတက်ဟာလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက်တိုင်းရင်းသားခွင့်ရဲ့အတွက်မျှော်လင့်ချက်ရှိတယ်လို့ UNFC ကိုညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်တွင်ရင်မှုတက်ဦးထွန်းစော်ကပြောပါတယ်။ဒီ
တော့လာမယ့်အစိုးရတက်ကိုတော့လူထုရဲ့ရွေးချယ်တင်မြှောက်ခြင်းပုံအောင်ဒီပြီးတာမယ့်အစိုးရဆိုတဲ့ဆက်တော့လူထုရဲ့ဆန္ဒကိုပကပြုမဲ့ချိန်ထားမဲ့ပုံစံတော့ဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်ချက်ရှိတယ်။ဒီကနေ့တဘောထားကိုဆက်လာမယ်ဆိုရတာနေပြီးတော့မှ NDC ကောင်းတဲ့ဆန္ဒရေးမျိုးတော့ကျွန်တော်အဲ့ဒီမျိုးတော့ပြင်ကြည့်ရှိပါတယ်
။တောင်ဆန်းစုကြည်ဟာနေအခြေချုပ်ကနေစတင်လွတ်မြောက်လာစဉ်နှုန်းကဒုတိယပင်လုံအကြောင်းမကြာခဏပြောဖူးပေမဲ့နောက်ပိုင်းငြိမ်တက်လာလို့တိုင်းရင်းသားလူထုအတော်များများကအားမလို့အားမရဖြစ်နေပါတယ်။တောင်ဆန်းစုကြည်နေနဲ့မူလပကတိအတိုင်းလှုပ်ဆောင်ခဲ့ရင်နိုင်ငံရဲ့ကောင်းမွန်တဲ့အနာဂတ်ဖြစ်လာနိုင်လိမ့်မယ်လို့ရခိုင်တပ်မတော်ဒုတိယ CUC ချုပ်ပုံမူကြီးဒေါက်တာညိုထွန်းအောင်ကပြောပါတယ်
ဒီနေ့ကျန်ရေးဖက်ဒရယ်ပြည်ဆောင်စုတည်ဆောက်ဖို့အတူအလိုမျိုးပြောပြီးတော့အဲ့လိုအပြောနဲ့အလုံးတစ်ခါတည်းပြမယ်ဆိုရင်တော့ဒါကမြန်မာနိုင်ငံရဲ့နာဂရတ်ရဲ့ကောင်းမွန်တဲ့အလားအလာတွေဖြစ်လာမယ်လို့တော့မျှော်လင့်တယ်
တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေအနေနဲ့ကတော့နောင်တက်လာမယ့် NLD အစိုးရတက်လက်ထက်မှာအားလုံးစုံစုံညီညီပါဝင်နိုင်မယ့်ရင်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖြစ်ပေါ်လာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ
်ဆက်ပြီးတော့ဒုတိယကမ္ဘာစစ်ကာလကထိုင်းမြန်မာနိုင်ငံဆက်သွယ်တဲ့တေမင်းတမန်မြေထားလက်အထိမ့်မှတ်ပြတိုက်ကိုမွန်ပြည်နယ်တန်ဖြူစရမြို့မှာဇန်နဝါရီလ4ရက်နေ့မှာဖွင့်လှစ်ခဲ့ပြီးဖြစ်ပါတယ်ဒီပြတိုက်ကိုရေရှည်တည်တံ့ဖို့ခီးသွွားလုပ်ငန်းနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံခြားခီးသွွားလုပ်ငန်းအတွက်အထောက်အကူဖြစ်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီကြောင့်မို့တော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မွန်ပြည်နယ်တိမ်မင်းသမားယထာလန်ပြတိုက်ဆက်လုပ်ရတဲ့ရည်ရွယ်ချက်ကတော့တန်ပြူစရမြို့နယ်စီပင်တရားရဲ့ဥက္ကဋ္ဌနိုင်မင်းလက်ကခုလိုပြောပါတယ်။
ကျားနဲ့ဒီဆောင်ရည်ရဲ့ကြက်တော့ဒီစိတ်တော့ဖြစ်တဲ့အိဋ္ဌာယုံမျိုးနောင်နာနောက်သားတွေကိုပြီးရှိတော့ပြီးရှိပြီးလို့ရှိရင်စိတ်ကိုဆောင်ရှားနိုင်လို့ပေါ့နောက်ပြီးတော့အဲ့ဒီရဲ့ကြက်ကိုဟောက်တဲ့ပေါ်တိုင်းလို့ဆိုလို့သာလဲဒီကြက်တိုက်ကိုဒီဒီရက်ပြန်လို့လူတွေပေါ့ဒီရက်ပြန်လို့ဆိုလို့ရှိရင်ဒီဘလုံးကနေချက်ချက်တော့လောက်ပါတော့
ပြတိုက်စီမံကိန်းမှာပြတိုက်အပိုင်းခရီးသွားတွေအတွက်အမှတ်တရပြည်စည်းအယောင်ပြခန်းနဲ့တဲခုဟိုတဲ့အပိုင်းဆိုပြီးအပိုင်း၃ပိုင်းတည်ဆောက်ထားပြီးဒီစီမံကိန်းကိုတံပြူစရမြို့နယ်စီပင်သာယာရေးနဲ့တလမွန်ကုမ္ပဏီတို့ကနေကြက်ငွေသိန်း4000လောက်အကုန်ကျခံခဲ့ပြီးအကျိုးသူပူပေါင်းလှုပ်ဆောင်နေခဲ့တာပါမွန်ပြည်နယ်တံပြူစရမြို့နယ်ကနေစပြုပြီးတော့ခရီးသုံးစုတောင်ကြားလမ်းကနေထိုင်းနိုင်ငံကိုဆက်သွယ်သွားတဲ့ယထာလမ်းဖြစ်ဒုရယကဘာစစ်အတွင်းမှာချွေတတ်သားတွေနဲ့ဖောက်လုထားတဲ့ယထာလမ်းချောင်းဖြစ်တာကြောင့်သမိုင်းမှာရေးပါတဲ့နေရာတခုလို့နိုင်မင်းလက်ကပြောပါတယ
်ဒီကဘာစစ်သမိုင်းမှာအရင်ကနေရာတခုပေါ့ဒီပုတ်မဘွားနဲ့ဒီစုစုအများကြီးနေရာတို့ဒီကဘာစစ်သမိုင်းမှာဒီမှတ်တမ်းနေရာတော့ရန်ရာကြီးမပါဘဲနဲ့ဒီလူလုံးအားတော့ဒီပေါ့ဒီပေါ့ချုံးနေတယ်ပုံမျိုးမှာဆက်တလအတွင်းမှာဒီထားကန်းကိုထားအောင်ပေါ့တော့အောက်ဆောင်လုံးနိုင်ခဲ့တယ်ဆိုတော့ပုံကြီးချနေရာတခုပေါ့
ထိုင်းနိုင်ငံမှာဆိုရင်တိမ်မင်းသမားယထာလန်အထိတ်မှပြတိုက်ကိုကန်ချနာပူရီခရိုင်မှာဖွင့်လှစ်ထားပြီးကဘာလက်ခရီးသွားတွေအတိအကလာရောက်လှိလာနေတယ်လို့မြန်မာနိုင်ငံဘက်မှာပြတိုက်ထားရှိခြင်းအဖြစ်ခရီးသွားလုပ်ငန်းတွေမှာအကျိုးရှိနိုင်မယ်လို့ထိုင်းနိုင်ငံနေမွန်မျိုးသားနိုင်အောင်ပိုင်ကပြောပါတယ်
။ထိုင်းအခေါ်ရတော့ချောင်းခေါခတ်ပေါ့နော်ဒီပမာလို့ပြောမယ်ဆိုရင်တောင်ကျအိန္ဒိယမှာပဲဒီတောင်ကိုဖောက်ပြီးတော့အလွန်ကြီးရှင်ဖွေးထားတယ်အထူးသဖြင့်တော့နိုင်ငံခြားခရီးသွားဧည့်သည်တွေကနေ့စဉ်မပြတ်ပဲ
ဒီတံပြူရကြတော့ဖိတ်တယ်ဒီနိုင်ငံသားသားတွေစိတ်ဝင်စားတယ်သူတို့ချိန်ရုပ်ခွင့်နဲ့သူတို့ချိန်အလားလာကောင်းတဲ့ပုံစံဖြစ်မယ်လို့မြင်တာပေါ့နော်ထိုင်းနဲ့မြန်မာနိုင်ငံကိုဆက်သွယ်ထားတဲ့တိမေးသမိုင်းယထာလန်းကိုထောင်900လေးစက်နှစ်ခုနှစ်ကနေထောင်900လေးစက်ငါးခုနှစ်အထိဂျပန်တပ်မတော်ကနေဦးဆောင်ဖောက်လုပ်ခဲ့ပြီတံပြူဆရာမျိုးကနေထိုင်းနိုင်ငံဘန်ဘောင်ပူရာတိမိုင်ဘောင်100ခုနှ တန်းတွေမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အတမပြုတ်င့်တပ်ဖြတ်ခံရတဲ့ရှမ်းပြည်မြောက်ပိုင်းကစေတနာဝန်ထမ်းကချင်းတောင်းဆီယာမနှုတ်ဦးသေးဆုံးမှုတနှစ်ပြည့်တဲ့နေ့မှာအမှုမှန်ပေါ်လာတဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ကချင်းချင်းခရီးရဲ့အသင်းချုပ် KBC ကပြောကြားလိုက်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ဒါကတော့နေဆက်သတင်းတောက်တေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်